သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ရှမ်းမြောက်မှာစစ်တကတအန်းတက်ဂူကန်တက်တူနဲ့အပြည့်ရက်ပြီးတဲ့နောက်လွန်လိုင်းအင်းအကောင်ရနေမည်ဖြစ်တဲ့စကိုင်းတိုင်းကိုစစ်ရေးအရာဖိအားပေးလာကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတာတွေ့ရပါတယ်မြန်မာနိုင်ငံမှာ2025ခုနှစ်ဒီဇင်ဘာလပထမအပတ်တွင်မှာပဲစစ်ကော်မရှင်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား40ကျော်သေဆုံးခဲ့ပြီးပြည်သူရာနဲ့ချီတန်ရာရခဲ့ပါတယ်ဒီဇင်ဘာလပထမအပတ်တွင်ဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုစုစုပေါင်း9ကြိမ်ခန့်ကြောင့်ကလေးငယ်ရင်းနဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ပြည်သူ42ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေဟာတော်လိုင်းတပ်သားတွေသာမကဘဲအပြစ်မဲ့အရက်သားတွေကိုပါတိုက်ရိုက်ချင်းချောက်နေတယ်ဆိုတာထင်ရှားနေပါတယ်။ဒီဇင်ဘာလရဲ့ပထမရက်တပတ်အတွင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအများဆုံးဟာမြန်မာနိုင်ငံရဲ့စစ်ရေးတင်းမာမှုအမြင့်ဆုံးဒေသဖြစ်တဲ့စကိုင်းတိုင်းဒေသကြီးမှာအဓိကဖြစ်ပွားခဲ့တာပါ။စကိုင်းတိုင်းဟာဒေသခံကာကွယ်ရေးတပ်ဖွဲ့ PDF အကောင်ရဒေသဖြစ်တာကြောင့်စစ်ကော်မရှင်တပ်ကလေကြောင်းအင်အားကိုအဓိကအသုံးပြုပြီးတိုက်ခိုက်မှုတွေတိုးမြင့်ပြုလုပ်လာတာကိုတွေ့ရပါတယ်စစ်တပ်ကျင်းပမဲ့ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှစစ်ကောင်စီတပ်ဖွဲ့ဟာသူတို့နယ်မြေထိန်းချုပ်ဖို့နဲ့ဒေသခံတွေအကြောက်တရားသွင်းမှုအတွက်လေကြောင်းတိုက်ခိုက်မှုတွေကိုတိတိတတ်တာတိုးမြင့်အသုံးပြုလာခဲ့တာပါစကိုင်းတိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအများစုဟာစီပြစ်မှတ်နဲ့အရက်သားပြစ်မှတ်တွေကိုခွဲခြားခြင်းမပြုဘဲဖြစ်ခတ်နေတာကိုတွေ့ရပါတယ်။စကိုင်းတိုင်းတပရင်းမြို့နယ်အရှိချမ်းအမေရိကန်ကျေးရွာကိုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့ညပိုင်းကလူစီကားရဲ့လက်ဖက်ဆိုင်ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ20ကျော်သေဆုံးခဲ့ပြီးဒဏ်ရာရခဲ့သူ40ကျော်ရှိခဲ့ပါတယ်။ဒီဖြစ်စဉ်ဟာဒီတပတ်အတွင်းတစ်ကြိမ်တည်းတိုက်ခိုက်မှုမှာလူအများဆုံးအသက်ဆုံးရှုံးခဲ့ရတဲ့ဖြစ်စဉ်ဖြစ်ပြီးထိုင်းနိုင်ငံမှာကျင်းပနေတဲ့33ကြိမ်မြောက်စီးကိန်းပြိုင်ပွဲမှာမြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအသင်းနဲ့ဖိလစ်ပိုင်အမျိုးသမီးဘောလုံးအသင်းတို့ရှင်ပြိုင်ကြတဲ့ဘောလုံးပွဲကိုပြည်သူတွေကြည့်နေချိန်အခုလိုဘုံကျဲတက်ပြက်ခံခဲ့ရတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာအရက်သားပြည်သူတွေလူစုလူဝေးရှိနေချိန်ကိုရွေကျဲရှိရှိတိုက်ခိုက်ခံရတာဖြစ်တယ်လို့တပရင်းဒေသခံအမျိုးသားတအုပ်ကပြောပါတယ
်ဟုတ်ရဲ့အဲ့ဒီခံပြီးနောက်ရရတချို့ဘူးလို့ပြောတယ်ပေါ့အဲ့ဒီအတွင်းကျန်ရောဒီစီးဟာကျွန်တော်တို့ဟိုအရှင်းလေးလောက်ကြာရပါဟုတ်အဲ့လိုမျိုးပေါ့ဒါပေမဲ့နောက်တစ်ခုကတုံချွေရေးရပြည်သူကအနည်းငယ်ဝန်းကျင်ရွာတွေပါကိုစောက်သွားတာပေါ့နော်ဒီလိုဝင်ပြည်သူချားမှာပြည်သူကိုအဓိကပြမထားလောက်ခံရတဲ့အခါပြည်သူကမလုံခြုံမှုခံလာတော့အဲ့လိုမျိုးစိုးရိမ်ထောင်ကြပြီးတော့နေထိုင်နေထားတဲ့ပုံစံမျိုးရှိတာပေါ့
အဲ့ဒီဒီဇင်ဘာ5ရက်နေ့မှာပဲအမေရိကန်ကျွေးရွာကိုစစ်တပ်ကဘုံမကျဲမီတပရင်းအနောက်ချမ်းမှာရှိတဲ့ကုံယူရွာဝင်းရံရွာပုတ်ထန်းကျေးရွာတွေကိုစစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျက်ဖိုက်တာ၄စီးအသုံးပြုကတနီကုံနီပါဘုံကျဲတိုက်ခိုက်ခဲ့သေးတယ်လို့ရေဦးမြို့နယ်ပကဖလယုံတပ်သတင်းတာဝန်ခံထူးခန့်စောအမိသားကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်တင်းဆုံးခဲ့ရသူအလုံးဟာပြည်သူတွေဖြစ်တယ်လို့အဆိုပါအမျိုးသားကပြောပြပါတယ်မရကန်ကျေးရွာဟာအင်ဂျင်500ခန့်ရှိတဲ့ကျေးရွာဖြစ်ပြီးဒီကနေ့နှစ်တွေအတွင်းနှစ်ကြိမ်ခန့်မီးရှို့ဖျက်ဆီးခံခဲ့ရတဲ့ကျေးရွာလေးဖြစ်ပါတယ်။လက်ရှိမှာတော့မရကန်ကျေးရွာအပါအဝင်အနီးအနားကျေးရွာကဒေသခံတွေပါစစ်တပ်ရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်စိုးရိမ်ထိန်လန့်နေကြတယ်လို့သိရပါတယ်။လက်ရှိမှာလည်းထိခိုက်ဒဏ်ရာရသူတွေအနေနဲ့အရေးပေါ်သွေးလိုအပ်နေတယ်လို့စေဝါအကူအညီတွေလိုအပ်နေတယ်လို့ရေဦးမြို့နယ်ပကဖလယုံတပ်သတင်းတာဝန်ခံထူးခန့်စောအမိသားကပြောပါတယ်။
ဆိုတော့ဒါအကြမ်းဖက်စစ်ကောင်မရှင်ကဒီမျိုးပေါ်တွေကလွဲရင်ဒီကြေးရွာတွေပေါ့နော်ဒီကြေးရွာနေပြည်သူလူထုတွေကိုဒီသူတို့တရားမဝင်ရွေးကောက်ပွဲအတွက်ဒီဟိုမဲဆွယ်မစည်းရုံးနိုင်ဘူးပေါ့နော်ဒီညီချင်းစစ်ကြောင်းတွေလည်းမထိုးရဲတော့တယ်လို့ဒီလေချောင်းကနေပဲတာလွန်တုံးပြီးတော့ဒီအပြစ်မဲ့ပြည်သူတွေနေထိုင်တဲ့ဒီကြေးရွာတွေဘက်ကိုဒီဘုံကျဲတိုက်ခိုက်တပ်ဖြတ်တာတွေကနေ့စဉ်ပြုလုပ်လာတယ်
နိုဝင်ဘာလ30ရက်နေ့ဒီဇင်ဘာလ31ရက်နေ့မှာချောင်းဦးမြို့နယ်မုံရွာချောင်းဦးနေဆက်မှာရှိတဲ့ချောင်းမနားနဲ့ချောင်းစုံရွာကိုလက်နက်ကြီးပစ်ခတ်မှုတွေအပြင်ဂျိုင်းယူကော်ပတာနဲ့လေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီး ကလင်းငယ်တအူအပါအဝင်၁၀ဦးတန်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ၂ရက်နေ့နနက်၁၂နာရီဝန်းကျင်မှာတော့ဝလံမြို့နယ်နတ်မော်ဦးရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်၂နှစ်အရွယ်ကလင်းငယ်အပါအဝင်မိသားစု၅ဦးသေဆုံးခဲ့ရပါတယ်။ဝလံမြို့အရှိတ်၁၂မိုင်ခန့်အကွာ ERI မြစ်ကမ်းဘေးနတ်မော်ဦးရွာလေကောင်ကိုည၁၂နာရီ၆မိနစ်ဝန်းကျင်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူနေအိမ်တွေပေါ်ကြားရောက်ပောက်ကွဲခဲ့ပြီးအသက်၂၅နှစ်အရွယ်ကိုရှိုင်းကိုဇနီးဖြစ်သူအသက်၂၄နှစ်အရွယ်မဆုမြင့်လင်တမီးဖြစ်သူအသက်၂နှစ်အရွယ်ရွှေပုံစံအသက်၂၁နှစ်အရွယ်မောင်မောင်ဝင်းနဲ့အသက်၄၀အရွယ်ဦးရန်နိုင်ဝင်းတို့တိတ်ဆုံသွားခဲ့ရပါတယ်။ထိခိုက်ဒဏ်ရာရသူ၅ဦးအနက်ကလေး၁ဦးဦးကောင်းထိမှန်တယ်လို့နောက်ထပ်ကလေးငယ်၁ဦးဟာလည်းမျိုးလုံးထိမှန်ခဲ့ပြီးနေအိမ်၅လုံးပျက်စီးသွားခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ3ရက်နေ့ညနေ 4:00 နာရီကျော်ခန့်ကလည်းရင်းမပင်မြို့နယ်အနောက်ချမ်းတရပင်ရွာကိုလေကြောင်းကနေဘုံနဲ့ကြိမ်ကျဲတိုက်ခိုက်ခဲ့တာကြောင့်လူသေဆုံးမှုမရှိခဲ့ပေမဲ့လေအရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပြီးမွားလေးကောင်လေးဒဏ်ရာရခဲ့သလိုနေအိမ်တွေပျက်စီးခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့မှာပဲပဲခူးတိုင်းအရှိချမ်းကြောက်ကြီးမြို့နယ်ရောင်မေသာကျေးရွာကိုစစ်တပ်ကလေကြောင်းနဲ့လက်နက်ကြီးတွေနဲ့ဘုံကျဲဖိခတ်ခဲ့တာကြောင့်ကျန်းမာရေးဝန်ထမ်းတွေအပါအဝင်5ဦးသေဆုံးခဲ့ကခဏဦးတန်ရရခဲ့တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။ဒီဇင်ဘာ၄ရက်နေ့မှာတော့စကိုင်းတိုင်းအစိုးရရုံးတွေနဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နမခရှိရာမုံရွာမြို့နယ်မိုင်၂၀ကျော်အကွာမြောက်ဘက်မှာရှိတဲ့ဘုဒ္ဓလင်အနောက်မြောက်မှာရှိတဲ့ကဏီနဲ့အရှိမြောက်ဘက်မှာရှိတဲ့ခေဦးမြို့နယ်တွေမှာလေကြောင်းတိုက်ခိုက်ခံခဲ့ရတာကြောင့်ငေါ့ထမနေတိဆုံးခဲ့ပြီးတန်ရရသူတွေရှိခဲ့တယ်လို့ပြောဆိုနေသူတွေလည်းရှိကြောင်းသိရပါတယ်။ဒီဇင်ဘာ၄ရက်နေ့မှာတော့ဘုဒ္ဓလင်မြို့နယ်အရှိမြောက်ချမ်းမှာရှိတဲ့စင်ကြုံရွာကိုမနက်တနားရီဝန်းကျင်မှာတိုက်လေယာဉ်တွေနဲ့တကြိမ်အင်ဂျင်တက်လေဒီပါရာမော်တာနဲ့နှစ်ကြိမ်လေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ5ရက်မနက်ပိုင်းမှာတော့ရွှေဘိုမြို့နယ်တောင်ဘက်တစ်ချိုပင်ရွာကိုလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးငယ်2ဦးအပါအဝင်3ဦးသေဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်တပ်ဟာမြေပြင်မှာတိုက်ပွဲမရှိပေပြည်သူတွေအနားယူခြင်းညဘက်နဲ့ပြည်သူတွေအိမ်မော်ကြခြင်းမနက်အစောပိုင်းတွေကိုအ धिक ပြစ်မှတ်ထားတိုက်ခိုက်နေတာခြင်းရဲ့ရည်ရွယ်ချက်ဟာပြည်သူတွေကိုပင်ပန်းနှမ်းနဲ့ဒီစိတ်တကြအောင်လုပ်နေတာလို့တပ်ပရင်ဒေသခံတို့ကပြောပါတယ်။ကျွန်တ
ော်တို့အဖြေရောရမယ်ကျွန်တော်တို့ယူဟာတကြကိုဝန်ဒီယာဟိုကျွန်တော်တပ်ပရင်ရဲ့ယူမယ်ကျွန်တော်ဟိုတို့မစိုးမိုးလို့အဲရေကောက်ပွေးနဲ့ပတ်သက်လို့ဝန်ယူထိုးရတဲ့ဒီပုံစံကိုပြည်သူအပြည့်ဝအဝန်အပြည်သူရဲ့ဒီအဝေးဖွဲ့တွေပြည်သူလူတိုင်းရဲ့ဖွဲ့တွေနဲ့အပြည့်ဝအဝန်တဲ့ပုံမျိုးပေါ့နော်။ခက်ခဲသွားရင်ဖြစ်သေးသွားရင်ဒါလေးအဲဥပဒေနဲ့အဲ့ဒါနဲ့ချောင်းလွန်သွားရဲပေါ့နော်။ဒီကျတဲ့ရေးပေါ်လဲဆိုရင်အဲချုပ်ရုပ်ကိုတင်းဆောင်လာမျိုးနောက်ဆုံးမျိုးကိုစီးကူလာမျိုးဆိုရင်အတင်းကျအဲဒီဘယ်လိုမျိုးဖြစ်ခိုင်းလို့လဲလုံးလာနေပေါ့နော်။မျိုးတော့ဖြစ်ရှိကောင်းလာမစင်းလေအဲစီအဲဝန်အဆူမထမ်းနေရတဲ့ကျွန်တော်ပူတော်ဆွဲရမျိုးပေါ့ဆာမွေးရေးလေးဖြစ်လာဖြစ်တယ်လာမျိုးပြချင်တာပေါ့အဲ့တော့အဓိကလည်းရဆုံးမှုတို့စစ်ကြောင်းဆုံးမရတော့ဒီလိုလုံးမလို့ရအောင်ရှောင်ပြီးတော့ဗီဒီယိုရမှာလည်းဟိုစီးရုံကိုခေါင်းနဲ့တိုက်ခိုက်တယ်ကျွန်တော်တို့ကကျွန်တော်တို့ဒီဗီဒီယိုဖွဲ့စည်းတာကကျွန်တော်တို့ဒီဗီဒီယိုတော့အလုပ်ခံစားရတာပေါ့
ရှမ်းမြောက်မှာတရုတ်ဂျာမန်ဖိအားပေးမှုကြောင့်စစ်တပ်နဲ့ကိုကန်တက်တအန်းတက်တို့အကြအပြည့်ရက်ပြီးရဲ့နောက်လက်နက်ကန်အားကောင်းရာနိုင်ငံအလဲပိုင်းစကိုင်းမကွေးမန္တလေးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကိုစစ်တပ်ကနေ့စဉ်လေကြောင်းဘုံကျဲမှုတွေပြုလုပ်နေပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာနဲ့ပတ်သက်ပြီး CDM ဗိုလ်ကြီးစင်ရောကအခုလိုပြောပါတယ်။ဟုတ်
ကဲ့လေကြောင်းတက်တိုင်းကတော့တော်လိုက်တက်ဖို့ရှိနေတယ်မရှိဘူးရေလို့ကိုမဟုတ်သူတို့ကြည့်ရတဲ့နေရာကိုကျဲနေတဲ့အနေအထားမျိုးကိုတွေ့ရတယ်။အခုနောက်ပိုင်းဆိုရင်တော့မှပဲစစ်ကြောင်စကားတွေကိုပုံပြီးပြတ်မှတ်ထားပြီးကျဲလာနိုင်နေရှိတယ်။ဘာလို့လဲဆိုတော့သူတို့ရွေးကောက်ပွဲပေါ့နော်တရားမဝင်လုံးပဲရွေးကောက်ပွဲမှာမဲပေးမဲ့သူနည်းတယ်။အဲဟန်ပြတော်လုံးလို့မရဘူးဆိုရင်အဲစစ်ကြောင်တွေရှိတဲ့နေရာတွေပြီးရင်သူတို့ထိန်းချုပ်မှုမဟုတ်တဲ့အဲလူနေဧရိယာတွေကိုဘုံကျဲတက်ခိုက်မှုတွေလေကြောင်းကနေပေါ့နော်လုံးလာနိုင်တယ်။အဲဒါမှမဟုတ်သူတို့မဲပေးမဲ့နေရာတွေပေါ့နော်မဲယုံတွေလူစီအောင်အဲမဲပေးတဲ့ဒေသတွေမှာလူတွေအနေထိုင်များလာအောင်ဒါလုံးလာနိုင်ကြီးရှိပါတယ်လူလူထောက်ခံလားမထောက်ခံလားတော့ဒါတော့လူလူပေါ်မှာပဲမူတည်တယ်လို့ပဲပြောရမှာပေါ့နော်မူတည်တယ်လို့ပဲပြောရမှာဒါပေမဲ့စစ်တပ်ကတော့သူတို့ထိရောက်မှုအောက်ကမရှိတဲ့သူသူတို့မထောက်ခံတဲ့သူကိုယာလူလူသဘောထားတာလားဆိုတော့ ဒီလိုအနေနဲ့ကတော့ဒီစစ်တပ်မရှိမှပဲပေါ့နော်စစ်တပ်မရှိမှပဲသူရဲ့ဟာမျိုးကိုနားလည်ပြရမှာပေါ့
အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဝန်ကြီးဌာနထုတ်ပြန်ချက်အရစစ်တပ်အနေနဲ့အောက်တိုဘာလအတွင်းနိုင်ငံအနှံ့လေကြောင်းတိုက်ခိုက်မှု250ကျော်ပြုလုပ်ခဲ့ပြီးမန္တလေး၊စကိုင်း၊မကွေးတိုင်းတို့ကအများစုတိုက်ခိုက်ခံခဲ့ရပြီးတော့အသက်18နှစ်အောက်ကလေး38ဦးသေဆုံးခဲ့ပြီးပြည်သူ185ဦးသေဆုံးခဲ့က500ကျော်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းမှာပြည်တွင်းနေရစွန့်ခွာရသူဦးကြီးဟာမြန်မာနိုင်ငံမှာရှိတဲ့အခြားတိုင်းနဲ့ပြည်နယ်တွေထပ်ပုံများတယ်လို့ ISP မြန်မာရဲ့သတင်းအချက်အလက်တွေကသိရပါတယ်။လေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပေါ်တိုင်းအနီးပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေဟာချက်ချင်းဘေးလွရာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေရပြီးစကိုင်းတိုင်းတွေကပြည်သူတွေရဲ့နေစဉ်ဘဝနီးပါးဟာထက်တလဲလဲရွှေ့ပြောင်းနေထိုင်ရင်းနဲ့ကုန်ဆုံးနေရပါတယ်။ပြည်သူတွေအနေနဲ့နေစဉ်အသက်ရှင်တန်ဖို့ကိုတော့ခက်ခက်ခဲခဲရုန်းကန်နေကြရပြီးဒီအခြေအနေကိုအပြေးတိုင်းရပ်တန့်ဖို့မြန်မာနိုင်ငံမှာရရှိငင်းချမ်းရင်းနဲ့လုံခြုံရေးကိုအမြန်ဆုံးဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောနေကြပါတယ်ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ
် SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တက်မှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ